အနိစ္စဒုက္ခအနတ္တယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်အဲ့လိုဟုတ်ပါလားကဲဆိုသားမဝိပဿနာဆိုသည်မှာနောက်တစ်ခါဝိပဿနာ
ဆိုရင်ဘုရားရှင်ရဲ့ရှိတော်မေတ္တာဒုက္ခအနတ္တတော်ကိုရှုသိရောဉာဏ်ကိုပေါ်ပါ၏အ
ဲမြန်မာတက်တက်ကြတော့ဝိပဿနာဉာဏ်ဖြစ်အောင်ဘာကိုရှုရ?ယုံနဲ့နာဆိုတာနှစ်မျိုးပေါ့အဲ့ဒီနှစ်မျိုးကိုတိတဲ့မြန်များခွဲလိုက်တော့ဘယ်နှခုခွဲနိုင်လဲ?ဟမ်?ဘယ်နှမျိုး?ငါးမျိုးဟုတ်လားငါးမျိုးဆိုတာဘာတွေတော့ဆိုပါငါးမျိုးอ่ะเป็นမျိုးบาบาယူပက္ခန္ဓာရူပက္ခန္ဓာဆိုတာဘာကိုပြောတာလဲဝေဒနာခန္ဓာဩသင်ညေခန္ဓာဩသင်္ခါရခန္ဓာဩဟမ်သင်္ခါရခန္ဓာကဝိညာဉ်နဲ့ခန္ဓာ gain လိုက်စုခန္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာဆိုတာအစုလို့အဓိပ္ပာယ်ရတာအပေါင်းအစုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်ညေခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိညေခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုရူပခန္ဓာဝေဒနာခန္ဓာမ မသာမှုတရားအစုသင်ညေခန္ဓာသုသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာသု
စေသောပြုလို့အာထုမှုတရားစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားစုသင်္ခါရခန္ဓာ
သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
တိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
ဆိုခန္ဓာ၅ပ
ါ
းအစုတရားဆိုသည်မှာ
ရုပ်တရားအစု
ရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိညေခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာတိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
ဆိုရုပ်တရားအစုဆိုတာရုပ်တစ်ခုတည်းကိုလဲအစုလို့ခေါ်တယ်။မကြောင်လဲလို့ဆိုတော့ဒီရုပ်ကဒီရုပ်မျိုးအတိတ်မှာဖြစ်ပြီးပြက်ခဲ့ပြီ။အခုလဲဖြစ်ဆဲနောင်လဲဖြစ်ပြီးပြက်အောင်မယ်။အတိတ်ရုပ်အနာဂတ်ရုပ်ပစ္စုပန်ရုပ်သုံးမျိုးလို့အဲ့ဒီသုံးမျိုးကိုတစုလို့ဆိုရတယ်။တခါကျန်တဲ့ရုပ်အစုနုရယ်ရုပ်အစုဒ ီနှစ်ခုကိုစုလိုက်တော့ယုတ်စုလို့ခေါ်ရတယ်။တခါအနီးမှာရှိနေတဲ့ယုတ်စုအဝေးမှာရှိနေတဲ့ယုတ်စုအဲ့ဒီအနီးအဝေးယုတ်ကိုစုလိုက်ပြန်တော့လဲအစုရပြန်တယ်အဲ့လိုစုတာကိုပဲအစုလို့တခုတည်းကိုအဲ့လိုအစုလို့ခေါ်တယ်။နှစ်ခုသုံးခုကိုအစုခေါ်တယ်ဆိုတာတော့ပြောစရာမလိုဘူးပေါ့ထို့တူပဲခံစားမှုခံစားမှုဝေဒနာကလည်းပဲသူခံစားမှုဆိုတဲ့သဘောအနေနဲ့တော့တခုတည်းပဲဒါမဲ့အတိတ်ကခံစားတယ်ခံစားခဲ့တယ်အခုလည်းခံစားနေတယ်နောက်လည်းခံစားအောင်မယ်အတိတ်ခံစားမှုအနာဂတ်ခံစားမှုပစ္စုပန်ခံစားမှုသုံးခုကိုစုလိုက်တော့ခံစားမှုအစုနေတဲ့ခံစားမှုဝေးတဲ့ခံစားမှုနှစ်ခုစုလိုက်တော့အဲ့ဒီမှာလည်းပဲခံစားမှုအစုဝေဒနာခန္ဓာဝေဒနာကခံစားခန္ဓာကခန္ဓာကအစုဝေဒနာခန္ဓာခံစားမှုအစုထို့တူပဲတင်ညာမှတ်သားတာကလည်းပဲမှတ်သားတဲ့သဘောအရာတော့သူကတခုတည်းပဲဒါပေမဲ့အတိတ်ကမှတ်သားခဲ့တဲ့အခုမှတ်သားနေတဲ့အနာဂတ်ကလည်းမှတ်သားအောင်မယ်တိတ်အနာကပစ္စုပ္ပန်သုံးခုစုလိုက်တော့အစုဖြစ်သွားရောညာတင်ញက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလည်းဒီတိုင်းပဲယုတ်ကတော့28ခုရှိတယ်အဘိဓမ္မာသဘောအရာယုတ်က28ခု28ပါခံစားမှုကလည်းသူခံစားမှုဆိုတဲ့သဘောတစ်ခုတည်းအနေနဲ့တော့တစ်ခုတည်းပဲဒါပေမဲ့ခွဲလိုက်တော့ချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုဆိုတော့ဘယ်နှခုဖြစ်သွားတော့သုံးခုဖြစ်သွားတယ်တခါအဲ့ဒါကမှကိုချမ်းသာစိတ်ချမ်းသာကိုဆင်းရဲစိတ်ဆင်းရဲပြီးတော့မချမ်းသာမဆင်းရဲအဲ့လိုခွဲလို့ရပြန်တယ်အဲ့လိုခွဲလိုက်တော့ဘယ်နှခုဖြစ်သွားဘယ်နှခု၅ခုဖြစ်သွားကိုချမ်းသာသူ့ကိုဒုက္ခလို့ခေါ်တယ်စိတ်ချမ်းသာသူ့ကိုသောမနတလို့ခေါ်တယ်ကိုဆင်းရဲဒါကိုဒုက္ခလို့ခေါ်တယ်စိတ်ဆင်းရဲအဲ့ဒါကိုဒေါမနတလို့ခေါ်တယ်အဟောမချမ်းသာမဆင်းရဲရတော့ဥပိ္ပခာပေါ့၅မျိုးအဲ့လိုခွဲလို့ရဒါပေမဲ့ခံစားမှုဆိုတဲ့သဘောအနေနဲ့တော့ဘယ်နှခုတော့တစ်ခုတည်းပဲခံစားတယ်ဆိုတဲ့သဘောအနေနဲ့တော့တစ်ခုတည်းပဲချမ်းသာခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်ဆင်းရဲတာကိုခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်မချမ်းသာမဆင်းရဲခံစားတော့ဥပ္ပခာဝေဒနာလို့ခေါ်လိုက်တယ်ဒီလိုခွဲလိုက်တာအဲ့ဒီဝေဒနာကလည်းသုံးခုပဲသိညာကလည်းပဲအဲ့လိုလျှောက်ပြီးတော့ခွဲလို့ရမြင်ရတဲ့အစဉ်ကိုမှတ်သားတဲ့သိညာကြားတဲ့အသံကိုမှတ်သားတဲ့သိညာနားရတဲ့အနံ့ကိုမှတ်သားတဲ့ပညာစားရတဲ့အရာသာကိုမှတ်သားတဲ့သိညာထိရတဲ့အထိတွေ့ကိုမှတ်သားတဲ့သိညာကြံတွေးရတဲ့သဘောကိုမှတ်သားတဲ့တင်ညာလို့အဲ့လိုခွဲလို့ရအဲ့လိုဆိုတော့တင်ညာဘယ်နှခုဖြစ်သွားဟမ်ငါအမှတ်တမဲ့ပြောလိုက်တော့နင်တို့လည်းအမှတ်တမဲ့ဖြစ်သွားတယ်နော်မြင်တာကိုမှတ်တယ်ကြားတာကိုမှတ်တယ်နားတာကိုမှတ်တယ်စားတာကိုမှတ်တယ်ထိတာမှတ်တယ်ကြံတွေးတာမှတ်တယ်6ခုအဲ့လိုခွဲလို့ရတယ်မန္တာအခုနာခံစားမှုလက်ဒီလိုခွဲလို့ရတယ်ခံစားမှု၃ခုခွဲလိုက်တော့အဲ့ဒီ၃ခုကိုပဲတခါမြင်ကြားနံစားထိတိထိတွေးနဲ့မှတ်ခွဲလိုက်တဲ့အခါကျတော့6 3 4 18တခါခံစားမှုကို5ခုလို့ယူဆပြန်တော့6ခုနဲ့မြှောက်လိုက်တော့5 6 4 30အဲ့လိုပွားလို့ခွဲလို့ရသင်္ခါရကြတော့သူထဲမှာကိုယ်က အရေအတွက်အားဖြင့်90ရှိနေတယ်သူထဲမှာကအရေအတွက်အားဖြင့်90ရှိနေစေတသိက်ခေါ်တယ်စိတ်နဲ့ရှင်ပြီးဖြစ်တဲ့သဘောတွေစေတသိက်ခေါ်တာကိုင်းလိုက်ဆိုယုံ28ပါးကယုတ်တရားအစုရူပခန္ဓာယုံ28ပါးကယုတ်တရားအစုရူပခန္ဓာဆိုဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာဆိုတင်ညာကမှတ်သားမှုတရားအစုတင်ညာခန္ဓာတင်ညာကမှတ်သားမှုတရားအစုတင်ညာခန္ဓာဆိုဝေဒနာကလည်းပဲစေတသိက်ပဲတင်ညာကလည်းစေတသိက်ပဲစေတသိက်ဆိုတာစိတ်နဲ့ရှင်ပြီးတော့ဖြစ်တာစိတ်နဲ့အတူတူပဲဖြစ်တာစေတသိက်လို့ခေါ်တယ်အဲတော့စိတ်ဆိုတာသိတာလေးတစုံတရာသိလိုက်တယ်ဆိုလို့ရှင်အဲ့ဒီသိတဲ့အရာလေးပေါ့ခံစားမှုမပါဘူးလားပါတယ်ကောင်းတာရင်လည်းခံစားတယ်ဆိုရာရင်လည်းခံစားတယ်မကောင်းမဆိုးရင်လည်းခံစားတယ်ဟုတ်တယ်မဟုတ်လားအခုဒီမှာနှင်းစီပွင့်တွေ့လိုက်မြင်လိုက်တယ်နှင်းစီပွင့်မြင်လိုက်တော့မြင်တာဟာမြင်သီးသိလိုက်တာပဲမဟုတ်ဘူးလားအဲ့ဒီသိတာကမြင်သီးသိတာကစိတ်အဲ့ဒါမှလှလိုက်တာလို့ခံစားလိုက်တာကစေတသိက်ဝေဒနာပေါ့ဟုတ်ကဲ့လားအဲ့ဒါလှလိုက်တာလို့ခံစားတာကောင်းခံစားလားဆိုးခံစားလားဘာဝေဒနာခေါ်မလဲဒုက္ခဝေဒနာဒုက္ခဝေဒနာဒါကြောင့်အဲ့ဒီဝေဒနာခံစားမှုတို့သိညာမှတ်တာမှတ်သားမှုတို့ဟာစိတ်နဲ့ရှင်းပြီးတော့ဖြစ်လို့စိတ်နဲ့ဒုရကွာဖြစ်လို့သူတို့ကိုစေတသိက်လို့ခေါ်တာစိတ်နဲ့ရှင်ဖြစ်တဲ့သဘောစိတ်စိတ်နဲ့အတူတူပဲဖြစ်တဲ့သဘောတွေကိုစေတသိက်လို့ခေါ်တာဒီတော့မြင်လိုက်တာနဲ့နောက်ကမှတ်တာရောတခါတည်းမပါဘူးလားမှတ်လိုက်တာပဲအော်ပန်းရောင်လေးကိုအော်ပွင့်ပတ်ကလေးတွေနဲ့မဟုတ်ဘူးလားမမှတ်ဘူးလားမှတ်တယ်အဲ့ဒီမှတ်တာကလည်းစိတ်ကသိပြီလို့မှတ်လို့ရတာမဟုတ်လားစိတ်ကသိမပြီးရင်မှတ်လို့ရမလားမရဘူးဒါကြောင့်အဲ့ဒီမှတ်တာကလည်းပဲသိညာကလည်းစိတ်နဲ့အတူတူပဲဖြစ်တယ်စိတ်နဲ့ရှင်တယ်ဒါကြောင့်သူ့ကိုပါခေါ်လဲစေတသိက်အဲ့ဒါလို့စိတ်နဲ့အတူတူပဲဖြစ်စိတ်နဲ့ရှင်နေဖြစ်တဲ့စေတသိက်ပေါင်း52ပါးရှိတယ်တဲ့52ပါးရှိငါလည်း52ပါးလို့သုံးတယ်52မျိုးပေါ့စေတသိက်50တချို့ကလည်း52လုံးလို့ဒီလိုသုံးတယ်ဘယ်လောက်ရှိတော့စေတသိက်52ဒီတော့နောက်တစ်ခုကြည့်စမ်းပေါ့အဲ့ဒီပန်းလေးမြင်လိုက်တော့လှလိုက်တာ လှန့်လိုက်တာဆိုတဲ့ခံစားမှုနဲ့တွဲပြီးတော့ဘာပါလာတော့ဟမ်ဘာလဲအဲ့ပေါ်နှစ်သက်မှုပါလာတာဘောသဘောကျမှုပါမလားဘူးလားအဲ့ဒီနှစ်သက်တာသဘောကျတာကလောဘမဟုတ်လားအဲ့ဒီလောဘလဲစိတ်ကပန်းကိုမြင်သိသိပေးလိုက်လို့သူကနှစ်သက်သဘောကျနိုင်တာမဟုတ်လားတကယ်လို့သာစိတ်ကသိမပေးရင်သူဖြစ်ပါမလားဒါကြောင့်သူဟာစိတ်နဲ့ရှင်ဖြစ်တယ်စိတ်နဲ့ဒီလိုပါဖြစ်တယ်ဒါကြောင့်သူလည်းပဲဘာခေါ်လဲစေတသိက်သူလည်းပဲစေတသိက်အစရှိသည့်ဖြင့်ဒေါသတို့မောဟတို့လည်းအတူတူပဲပေါ့အဲ့ဒီစေတသိက်ပေါင်း52ခုရှိတယ်ဟုတ်ကဲ့လား52ခုရှိတယ်အဲ့ဒီ52ခုတည်းကဝေဒနာကိုဝေဒနာခန္ဓာလို့မြတ်စွာဘုရားနာမည်တတ်ပေးလိုက်တယ်ဟုတ်လားသင်ညာကိုဘာလို့နာမည်တတ်လိုက်တော့သင်ညာခန္ဓာလို့နာမည်တတ်ပေးလိုက်တယ်အဲ့တော့စေတသိက်နှစ်ခုတော့နာမည်တက်ပြီးသွားပြီနာမည်မတက်ရသေးတဲ့စေတသိက်ဘယ်လောက်ကျန်နေတော့90ကျန်နေတယ်ဟုတ်ကဲ့လားဘာလို့လို့စိတ်ကတက်တက်ကြွကြွဖြစ်မှဒီအလုပ်လုပ်မိတယ်မဟုတ်လားတက်တက်ကြွကြွမဖြစ်ရင်လုပ်မိရဲ့လားအဲ့ဒီတက်တက်ကြွကြွဖြစ်နေတဲ့သဘောကိုစေတနာလို့ခေါ်တယ်။အဲ့ဒါကိုပဲစိတ်ဆော်တယ်လို့စာဆုံးသုံးတယ်။စိတ်ဆော်တယ်ဆိုတာတက်တက်ကြွကြွဖြစ်ပြီးတော့သူကိုယ်တိုင်လည်းတက်တက်ကြွကြွဖြစ်နေတယ်။သူနဲ့ရှင်ပဲစိတ်စေတသိက်တွေကိုလည်းတက်တက်ကြွကြွဖြစ်အောင်စိတ်ဆော်လှုပ်ဆော်သွေးထုတ်ပေးတယ်။ဒါကြောင့်သူကိုစာကောအနေနဲ့တရားကောအနေနဲ့စိတ်ဆော်တယ်လို့သုံးတယ်စေတနာကိုစိတ်ဆော်တယ်ဆိုတာသွေးထိုးတယ်လှုပ်ဆော်တယ်အဲ့ဒါအစိုးရဆိုရင်တော့မကြိုက်ဘူးဟုတ်ကလားမကြိုက်ဘူးအစိုးရဆိုရင်တော့မကြိုက်ဘူးဒါမဲ့လို့တကယ်လှုပ်ဆော်တာတကယ်စိတ်ဆော်တာဒီစေတနာကသူကတက်ကြွပြီးတခြားဟာတွေကိုအဲအဲ့ဒါလေးလူချင်းစရာကောင်းတယ်လူချင်းစရာကောင်းတယ်လို့သူကလှုပ်ပေးတာအဲ့လိုဆိုတော့လူချင်းတဲ့စိတ်ကဖြစ်လာရောလူချင်းစင်ဟကောင်းတယ်ဆိုတော့အဲ့ဒါစိတ်ဆော်တာပဲမဟုတ်လားသွေးထိုးပေးတာပဲမဟုတ်လားအဲ့ဒါနဲ့လူချင်းစိတ်ဖြစ်လာဒီတော့အလောက်မှန်သမျှဟာအဲ့ဒီတက်ကြွစိတ်ဆော်တဲ့သဘောမပါရင်ဖြစ်မလားတက်ကြွစိတ်ဆော်တဲ့ပါတဲ့သဘောဒီသဘောပါမှပဲအလောက်ကဖြစ်တာစိတ်အလောက်ရောနှုတ်အလောက်ရောကိုယ်အလောက်ရောဒါကြောင့်မြတ်စွာဘုရားကစေတနာကိုအလုလို့ခေါ်တယ်တဲ့စေတနာကိုဘာလို့ခေါ်လဲသူပါမအလုပြီးမြောက်တာဖြစ်လို့အလုလို့အဲ့ဒီအလုကိုနောက်တစ်မျိုးခေါ်သေးတယ်ဘယ်လိုခေါ်လဲဆိုတော့ဘယ်လိုခေါ်လဲကံဟုတ်ကဲ့လားအဲ့ဒီအလုကိုကံလို့ခေါ်တယ်ကံဆိုတာအလုပဲအလုတ်ကောင်းမှကံကောင်းသည်အလုတ်ဆိုးလင်ကံဆိုးသည်ပေါ့မဟုတ်လားအဲ့တော့အဲ့ဒီကံလို့အလုတ်လို့ခေါ်တာဘယ်သူကိုနာမည်တတ်တာတော့စေတနာကိုနာမည်တတ်တာသူကဥစည်းကောင်းဆောင်ကြီးအဲ့တော့သူဖြစ်မှပဲနောက်ကသူပဲရှင်မဲ့လောဘကလည်းလိုချင်လို့ရတယ်သူကစိတ်ဆော်လှုပ်ဆော်ပေးမှပဲဒေါသလည်းစိတ်ဆိုးလို့ရတယ်။သူကစိတ်ဆိုးလုံဆော်ပြီးမှတတ်တာလည်းယုံကြည်လို့ရတယ်။သူကစိတ်ဆိုးလုံဆော်ပြီးမှမာနကလည်းထောင်လောက်တက်ကြွလို့ရတယ်။ဒီတော့စေတသိက်တွေထဲမှာသူကဥစည်းကောင်းဆောင်ကြီးမဟုတ်ဘူးလား။မှန်ပါဗျာ။ဒါကြောင့်သူကိုစိတ်ဆိုးတဲ့တရားပြုတ်လုတဲ့တရားလို့ခေါ်တယ်။ပြုတ်လုတဲ့ဆိုတဲ့ကအားထုတ်မှုမပါပဲပြုလုပ်လို့ရမလားမရပါဘူး။ဒါကြောင့်အားထုတ်တဲ့တရားလို့လည်းခေါ်တယ်။စေစောတဲ့တရားပြုလုပ်တဲ့တရားအားထုတ်တဲ့တရားဘယ်နှမျိုးခေါ်နိုင်လဲ။သ 3မျိုးခေါ်နိုင်တယ်ဘာပါလဲအထုတ်တဲ့တရားအဲ့တော့ तू မပါရင်တခြားစေတသိက်တွေဖြစ်မလားအဲ့သူပါမပဲတခြားစေတသိက်တွေဖြစ်တော့သူကခေါင်းဆောင်ကြီးဒါကြောင့်သူ့ကိုနာမည်တက်လိုက်တဲ့စေသောပြုလို့အာထုတ်မှုလို့နာမည်တက်လိုက်တယ်ဘယ်သူ့ကိုလဲနာမည်တက်တာရဲ့မဟုတ်ဘူးသူ့ကိုဘာသာပြန်လိုက်တာစေသောပြုလို့အာထုတ်မှုအဲ့တော့စေတသိက်တိုင်းဟာသူဥဆောင်มาပဲဖြစ်တယ်เวทนาလည်းသူဥဆောင်มาပဲဖြစ်တာပဲติญญาလည်းသူဥဆောင်มาပဲဖြစ်တာပဲသို့တော်လည်းမြတ်စွာဘုရားကเวทนาနဲ့ติญญาကိုတော့နာမည်သီးခြားတက်ပေးလိုက်တယ်เวทนาခန္ဓာติญญาခန္ဓာလို့ဟုတ်ကဲ့လားအဲ့လိုနာမည်တက်လိုက်တယ်ကျန်တဲ့စေတသိက်90ကြာတော့နာမည်တက်ရပါလားမတက်ရသေးဘူးအဲ့ဒီကျန်တဲ့စေတသိက်90ကိုဘယ်သူကဥဆောင်มาလဲเออไอ้อะไรโกไอ้เจตนาโกตินคาระหลุขอเรดิเจตนาโกตินคาระหลุขอเรだจังตินคาระสุราเสสอระเตยาปิゅลุเตเตยาอาถุเตเตยาไอ้เจตนาโกบาลุขอเลตินคาระหลุขอเรตินคาระสุราอธิเบกาเสสอระเตยาหอกล่ะဒါကြောင့်မို့စေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာလို့ပြောတာအရေးအတွက်ဘယ်လောက်ရှိတော့50ရှိတယ်ဘုသူတွေကျင်းထားဖယ်ထားတော့ဝေဒနာနဲ့တင်ညာကိုဖယ်ထားတယ်စေတသိက်52ရှိတာတည်းကဝေဒနာနဲ့တင်ညာဖယ်ထားတယ်ဟုတ်ကဲ့လားအဲငါဝိပဿနာဟောနေတာလားအဘိဓမ္မာသင်ပေးနေတာလားဟဲ့ဒါကဝိပဿနာနဲ့တိုက်ရိုက်ဆက်သွယ်ပတ်သက်နေလို့မလို့ဒီအဘိဓမ္မာကသင်ပေးရတာဟုတ်ကလားယုံ28ပါးကရူပခန္ဓာဝေဒနာကသင်ညာကသင်ညာခန္ဓာမှတ်သားမှုအစုစေသောဝိညာဏဆိုတာသိတာစိတ်ကလေးကိုပြောတာတခုတည်းစိတ်ကတခုတည်းအဲ့ဒီစိတ်ကလေးကိုတော့သိတာလေးကိုတော့ဝိညာဉ်နဲ့ခန္ဓာလို့နာမည်တက်လိုက်တယ်ဒီတော့နာမည်မတက်ရသေးတဲ့စေတသိက်ကဘယ်လောက်ကြာလဲဒါကြောင့်မို့ဝေဒနာသင်ညာကျင်သောစေတသိက်50ကသင်္ခါရခန္ဓာဟုတ်ကဲ့လားเวทนาติญญาจินโตဆိုတာသိသလားဖဲထားတာ तू မပါဘူးဒီလိုမဟုတ်လားเวทนาติญญาမပါပဲကြံတဲ့စေတသိက်50ကဘာခန္ဓာလဲသင်္ခါရခန္ဓာဒါရောယုံ28ပါးကယုတ်တရားအစုရူပခန္ဓာဟုတ်ကဲ့လားเวทนาကခန္ဓာမှုတရားအစုဝေဒနာခန္ဓာသင်ညာကမှတ်သားမှုတရားအစုသင်ညာခန္ဓာဝေဒနာသင်ညာကျင်သောစေတသိက်50ကစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာဒီလိုမဟုတ်လားဟုတ်ပြီလားခိုင်းလိုက်စို့ဝေဒနာသင်ညာကျင်သောစေတသိက်50ကစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာဝေဒနာသိညာကျင်သောစေတသိက်50ကစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာသို့ စိတ်ကသိတဲ့သဘောလေးအနေနဲ့တခုပဲဒါပေမဲ့လို့မျက်စိနဲ့မြင်သည်သိတော့စိတ်တစ်မျိုးနားနဲ့ကြားသည်သိတော့စိတ်တစ်မျိုးနှာခေါင်းနဲ့နံသည်သိတော့စိတ်တစ်မျိုးအဲ့ဒါလို့ခွဲလို့ရပြန်အဲမျက်စိနဲ့မြင်သည်သိတော့သက္ခုဝိညာဉ်လို့ခေါ်တယ်မြင်သည်စိတ်ပေါ့နားနဲ့ကြားသည်သိတော့ကြားသည်စိတ်သောတာဝိညာဉ်လို့ခေါ်တယ်အစရှိသည်ဖြင့်ရသည်သမျှလျှောက်ခွဲလိုက်တဲ့အခါကျတော့စိတ်က89ခုပွဲသွားတယ်ဘယ်လောက်ပွဲသွား89ခုပွဲသွားတယ်ဒါပေမဲ့သိတယ်ဆိုတဲ့သဘောအနေနဲ့တော့တခုတည်းပဲခွဲရလို့သာ89ခုခွဲတာအပေဘုံမှာဖြစ်တဲ့စိတ်ကတစ်မျိုးလူဘုံနတ်ဘုံဖြစ်တဲ့စိတ်ကတစ်မျိုးမြမဘုံဖြစ်တဲ့စိတ်ကတစ်မျိုးစသည်ဖြင့်ဘုံလိုက်လဲခွဲလိုက်သေးတယ်အဲ့တော့အဲ့ဒီ89ခုကတော့အသေးစိတ်သိဖို့မလိုပါဘူးသိတဲ့သဘောလေးတစ်ခုဟာစိတ်ပဲဆိုရင်ပြီးရောအဲ့ဒီ89ခုကိုအဘိဓမ္မာမှာဒီလိုသုံးတယ်စိတ်တစ်ခုယုတ်90တဲ့ပါတယ်စိတ်တစ်ခုယုတ်90ပါဘာပြောတာတော့ဟမ်စိတ်တစ်ခုယုတ်90မဟုတ်ဘူးလားဩယုတ်ဆိုတာရပ်ပက်လက်နဲ့ယုတ်တာရပ်ပက်လက်တတယုတ်ယုတ်လျော့ခြင်းအဲ့ဒါပြောတာတခုယုတ်လျော့နေသော90အနေနဲ့တခုယုတ်လျော့နေသော90ဆိုတာဘယ်လောက်တော့အေးအဲ့ဒါကိုစိတ်တခုယုတ်90လို့ခေါ်တယ်စိတ်တခုယုတ်90မဟုတ်ဘူးတခုယုတ်နေသော90အဲ့ဒါအဘိဓမ္မာအသုံးနားလည်အောင်ပြောရတာတချို့အဲ့ဒီအသုံးနားမလဲတော့စိတ်တစ်ခုယုတ်က90လို့အဲ့လိုပြောကြတယ်ယုတ်က90လားဘယ်လောက်ရှိတော့28ပါမဟုတ်လား gain လိုက်ဆိုစိတ်တစ်ခုယုတ်90ကဝိညာဉ်နဲ့ခန္ဓာအတိမှုတရားအစုဝိညာဉ်နဲ့ခန္ဓာစိတ်တစ်ခုယုတ်90ကသိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆိုအဲ့ဒါကပြောနေကြအတိုင်းပဲအဲ့ဒါကိုဒီလိုပြန်ပြောရင်တော့မဖြစ်ဘူးလားတခုယုတ်လျော့နေသောစိတ်90ကဝိညာဉ်နဲ့ခန္ဓာဘယ်နဲ့တော့အဲ့ဒီတဲ့ပူသေးကြအောင်ကစိတ်89ခုကဝိညာဉ်နဲ့ခန္ဓာဆိုပိုးမသေးကြဘူးလားဘုဒ္ဓေရတာပေါ့။ဘာပြောစရာလိုသေးလဲ။ကဲနှမျိုးလုံးဆိုစိတ်89ခုကဝိညာဉ်နဲ့ခန္ဓာစိတ်89ခုကသိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆိုအများဆုံးအဘိဓမ္မာစကားလုံးရတော့ဘယ်လိုဆိုမလဲ စိတ်တစ်ခုယုတ်90ကသိမှုတရားအစုဝိညာဉ်နဲ့ဟုတ်ကလား gain ပြန်ဆိုယုတ်28ပါးကဝေဒနာကဝေဒနာသိညာကျင်သောစေတသိက50ကထပ်ဆိုအဲ့ဒါကိုထပ်ဆိုဝေဒနာသိညာကျင်သောစိတ်တစ်ခုယုတ်90ကစိတ်89ခုကတစ်ခေါက်စီပြန်ဆိုစာစကားလေးပါပေါင်းဆိုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်28ပါးကယုတ်28ပါးကနောက်တစ်ခေါက်ရှုရင်ตายาတတ်မဲ့ဆွဲလဲဆွဲเสียဖြစ်တယ်အ အသည့်အမြင်မှားဆွဲလဲဆွဲเสียဖြစ်တယ်ဒါကြောင့်အဲ့ဒီခန္ဓာ၅ပါးကိုตายတတ်မဲ့ဆွဲလဲမဆွဲရအောင်အသည့်အမြင်မှားဆွဲလဲမဆွဲရအောင်ဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာတတိဥစီရောစိတ်နဲ့စူးစူးဆိုင်ဆိုင်စောင့်ပြီးတော့ရှုရတယ်ဟုတ်ကလားအဲ့ဒါလို့ရှုပြီဆိုလို့ရှိရင်ဆွဲအောင်မလားအကြောင်းမစွဲဖို့ရာဖြစ်စေမှာမှန်စွာရှုရပါသည်ဟုတ်ကဲ့လားအဲ့ဒီစွဲတာကိုတော့နောက်ကြမှာပြောရမယ်နော်ဘယ်တော့တော့နောက်ကြမှာဘယ်တော့ဘယ်တော့နောက်တော့နေပြန်ကြတော့ခီးထွက်ရအောင်မယ်လာရှုတီဘောကြောက်မယ်28ရက်မှပြန်ရောက်မယ်29ရက်နေများဟောနိုင်မလားတော့မသိဘူး29ရက်နေကြတော့လည်းပဲမလေးရှားတွေကဆွန့်ကပ်ဖို့ရှိတယ်အဲ့တော့ကိုရီးယားတွေလောက်တော့သူတို့မချမ်းသာဘူးနဲ့တူတယ်ကြည့်ရတော့ကိုရီးယားတွေကတော့သူတို့တန်ခါ900တွေ့ကြည့်လိုက်တော့သူတို့ဟာသိန်း30လောက်ကြတယ်ကမနေ့ကသူတို့ကကြတာနောက်တစ်ခါတထောင်ကကြင်ပါတယ်ဘုရားဖြစ်နိုင်မှာမလားတဲ့ဖြစ်ပါတယ်လို့ပြောလိုက်တယ်နောက်တစ်ခါတထောင်ကကြင်တယ်ဖြစ်တယ်လို့ပြောလိုက်တယ်အဲ့ဒါသီလာဘာကြောင့်သူတို့ဒီလိုကကြတာတော့ဘာကြောင့်စေတနာပေါက်လာတာတော့ယောဂီတွေအာထုတ်တာတွေ့လို့မဟုတ်လားအဲ့ဒါပေါ့အထုဒ္ဓမတွေ့ရင်ပဲစေတနာပေါ့မလို့ဒါကြောင့်မိမိတို့အထုဒ္ဓမြင်ပြီးသူတို့ဘာတွေစေတနာပေါ့ပြီးလှူကြတန်းကြတော့သူတို့ကလှူတာတန်းတာကိုသုံးဆွဲတာဆိုတော့အဲ့ဒီလှူတာတန်းတာနဲ့ထိုက်တောင်ငါတို့ကကြိုးစားမှဖြစ်မယ်လို့သတိရှိရမယ်ဟုတ်ကဲ့လားကြိုးစားမှဖြစ်မယ်လို့တတိရှိပြီးတော့မပြတ်မလတ်ဒလဇရှိမှပွားများအထောက်ကြခြင်းအပြင်ခန္ဓာ၅ပါးမှာဘယ်ခန္ဓာကိုမှตายတတ်မဲ့ဆွဲအသည့်အမြင်မှားဆွဲမဆွဲပဲနဲ့အဆွဲလုံးဝကင်းရာနိဗ္ဗာန်ကိုနှင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ
I'm not sure.
Inside.
Oh.